of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တိုင်းရင်2018ခုနှစ်စက်တင်ဘာလ28ရက်တောက်ချနေကြပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တရားဥပဒေတရားသူကြီးဖြစ်မြည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအပ်တယ်မသိထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီ။ရခိုင်ပြည်နယ်အချက်တဲရနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကကြောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးနားဆင်ရမယ့်သတင်းလွှာဒီမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစီမှာဖြစ်တယ်လို့သုံးသပ်ကြပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီတခုလည်းမဟုတ်ဘူး။ဖွဲ့စည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတစ်ခုကိုတွန်းနေတာနော်
။ဒေါက်တာခင်စောဝင်းပြောသွားတာပါ။အပြေဆုံးကိုသတင်းနေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့တာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်တဲ့အကြောင်း American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြောင်းကျလာပေမဲ့73စီဈေးနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်တာကြောင့်တရုတ်ပို့ဆောင်ရေးလုပ်ငန်းတွေအကြက်တဲနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စရင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအပ်တယ်မသိထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စတင်ဆွေးနွေးနေပါပြီအယူခံရုံးတရားသူကြီးနဲ့သူဆက်ချုပ်တဲ့ရွယ်ကလိန်ပိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey ဖိုတိုလွတ်တော်မှာတရားစီထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာမဲခွဲကိုစီစဉ်ခဲ့တာပါလွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်17ယောက် Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားရုံးချုပ်တရားသူကြီးဖြစ်ခံရေးထက်လွတ်တော်တစ်ခုလုံးကမဲခွဲတင်မတင်ဆုံးဖြတ်ရမှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကိုတော့စနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဖို့နဲ့တခြားအမျိုးသမီးရဲ့ဆွဆဲချက်တွေကိုပြောင်းစုစုံစမ်းစစ်ဆေးပြီး FBI ကအပြည့်အဝနောက်ကျောင်းပြန်စစ်ဆေးနိုင်မယ့်အချိန်ထိတရားရေးကော်မတီနဲ့ထက်လွှတ်တော်ကမဲခွဲမဲ့အစီအစဉ်တွေကိုစိုင်းထားဖို့လည်းမနေ့နောက်ပိုင်းမှာပဲအမေရိကန်ရှေ့နေအသင်းကတောင်းဆိုထားတာပါတရားဥပဒေစိုးမိုးရေးကိုလေးစားတဲ့အနေနဲ့ရောဥပဒေနဲ့ညီဖြစ်ဖို့အတွက်ပါတိုက်တွန်းရတာဖြစ်တဲ့အကြောင်းနဲ့တိုက်ပြည်မှာအမြင့်ဆုံးတရားရေးအာဏာပိုင်အဖွဲ့မှာတာဝန်ယူမဲ့သူတူကိုအရင်ဆုံးမဲခွဲဆုံးဖြတ်တာမျိုးမလုပ်ဖို့လဲတရားရေးကော်မတီကြီးခဲတွေထံပြဖို့ရစာထဲမှာဖော်ပြထားပါတယ
်အမေရိကန်တို့ရှင်းနေချုပ်ရော့ရိုဇန်စတိုင်းရဲ့ရထူးသက်သားနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကနောက်တစ်ပတ်တည်းရွှေ့ဆိုင်လိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ယူကြီးကြပ်နေတဲ့သူရှင်းနေချုပ်ရိုဇန်စတိုင်းကိုသမ္မတထရမ့်ကအလုပ်ဖြစ်ဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါဘ ਹੁ တရားရုံးချုပ်တရားသူကြီးနေရာအတွက်နာမည်စင်းပေးခံရတဲ့Brett Kavanaugh နဲ့သူ့ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey ဖိုတိုကိုအထက်လွှတ်တော်တရားရေးကော်မတီကကြားနာစစ်ဆေးကြတာကိုသမ္မတကစောင့်ကြည့်ခြင်းနဲ့အတွက်သမ္မတ Trump နဲ့ Rosenstein တို့နောက်တစ်ပတ်မှတွေ့ဆုံဖို့မနေ့ကြာတာပတင်းနေ့ကတယ်လီဖုန်းဆက်ပြောဆိုပြီးတဘောတူခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရကအကြေညာချက်ထုတ်ပြန်ပါတယ်ရုရှားရေးစုံစမ်းမှုတွေမှာတရားရေးဌာနရဲ့ကံွယ်ပုံးနဲ့ပတ်သက်လို့သမ္မတ Trump ကလရည်နဲ့ချီပြစ်တင်ပြောဆိုလာတာပါအမေရိကန်အခြေခံဥပဒေရဲ့25ခုမြောက်ပြင်ဆင်ချက်နဲ့အညီသမ္မတထရမ့်ကိုဖယ်ရှားနိုင်မယ့်အထောက်အထားရရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့ဒုတိယရှင်နေချုပ်ကအကြံပြုခဲ့တဲ့အကြောင်းဒီနယူးယောက်တိုင်းသတင်းစာကဖော်ပြလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကမှထရမ့်နဲ့ရိုဇန်စတိုင်းတို့ကြားတင်းမာမှုတွေတိုးလာတာပါသူရှင်နေချုပ်ကလည်းအဲ့ဒီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးအပြင်းပြင်းကြောင်းကြေညာချက်နှဆောင်ထုတ်ပြန်ညှင်းဆန်းထားပါတယ်
ဒီသတင်းပတ်တဲ့နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထူထူညီလာခံမှာရောက်နေစဉ်ရှစ်လာတဲ့ကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုတရုတ်နိုင်ငံကဂျောင်းဝင်နှောက်ယှက်ဖို့ကြိုးပမ်းနေကြောင်းသမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်တဲ့ပေါ်တရုတ်နိုင်ငံကအပြင်းထန်ညှင်းဆန်လိုက်ပါတယ်။ဗိုလ်ထုနေနောက်မိုင်းတော့ကသတင်းစာရှင်းလင်းပွဲအတွင်းဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အထောက်အထားရှိမှရှိသတင်းတော်တွေကမေးမြန်းရမှာတော့အခုချိန်မှမပြောနိုင်သေးတဲ့အကြောင်းနဲ့အချိန်တိုင်းပေါ်ပေါက်လာမှဖြစ်တဲ့အကြောင်းသမ္မတကတုံ့ပြန်ဖြေကြားခဲ့တာပါ။တရုတ်နိုင်ငံကတော့အမေရိကန်နိုင်ငံရေးကိုဩဇာလွှမ်းမိုးဖို့ကြိုးပမ်းမှုရှိတဲ့အကြောင်းအပြင်းထန်ညှင်းဆန်လိုက်တယ်လို့အမေရိကန်နိုင်ငံရေးမှာကြောင်းဝင်စွပ်ဖက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းသမ္မတထရမ့်ကဘာကြောင့်ထည့်မပြောလဲဆိုတာကိုလည်းတရုတ်နိုင်ငံမှာမေးခွန်းတွေထုတ်နေကြတာပါ။တင်းကုန်ကုန်နေအပြန်အလှန်တွန်းမြေကောက်ခံရကနိုင်ငံခြားတင်းမာမှုတွေကြုံနေရချိန်မှာပဲဆွဆွဲချက်ထွက်ပေါ်လာတယ်ဖြစ်ပါရဲ့။ ချိန်မှာပဲအမေရိကန်ကယူရန်နိုင်ငံပေါ်တန်ခတ်မှုတတိချမှတ်ဖို့ပြင်ဆင်နေတဲ့အတွက်ယူရန်နိုင်ငံနျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အမေရိကန်တို့ကြားတတ်မှတ်ရေးအရခြေတင်ဖြစ်စရာတွေလည်းကြုံနေရပါတယ်
ရုရှားတရှိုးဟောင်းဆာဂေးဂရပါနဲ့တမိဖြစ်သူယူလီယာတို့ကိုအင်္ဂလန်တောင်ပိုင်းဆဲလ်စ်ဘရီမြို့မှာပြီးခဲ့တဲ့မတ်လကအစိမ့်နဲ့တိုက်ခတ်တဲ့လို့မှာရုရှားစစ်ဘက်ထောက်လိုက်ရဲ့အရာရှိသူဦးလဲတတရမြောက်သူအဖြစ်ပါဝင်ပတ်သက်နေတယ်လို့ဗြိတိန်စုံစမ်းရေးမှူးတွေကပြောပါတယ်။အာယုံကျော်ကိုထိခဲ့စေတဲ့အစိမ့်နဲ့တိုက်ခတ်ဖို့ကြိုတင်ထောက်လွှမ်းခဲ့သူအဖြစ်တန်ရရှိခံထားရတဲ့အဲ့ဒီတတရမြောက်လူကိုဗြိတိန်လုံခြုံရေးဌာနကတတိပြုမိခဲ့တာပါ။အခုလက်ရှိအချိန်မှာအဲ့ဒီလူရဲ့နာမည်တူကိုပဲဖြစ်ဖြစ်နာမည်အစ်စ်ကိုပဲဖြစ်ဖြစ်ထုတ်ပြန်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အစိမ့်နဲ့တိုက်ခတ်ရမှာပါဝင်ခဲ့တဲ့အမျိုးသားတဦးထက်ကသူဟာဆိုရင်ရုရှားစစ်ထောက်လိုင်းရေးကအမြင့်ဆုံးဂုဏ်ပြုခံရသူအဖွဲ့ဝင်တဦးဖြစ်တဲ့ဆိုပြီးပြီးခဲ့တဲ့သတင်းမှာအစောပိုင်းကသတင်းတွေထွက်ပေါ်လာပြီးတော့အခုနောက်ဆုံးသတင်းထွက်ပေါ်လာတာပါအဲ့ဒီတယောက်ကတော့ပိုမိုဂျီအနာတိုလီချီဘီကဆိုလိုဖြစ်ပြီးသူဟာအာဖဂန်နစ္စတန်နဲ့ယူကရိန်းနိုင်ငံကရုရှားအထူးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူဖြစ်ယုံကြည်ရပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရားကောင်းဆုကိုချီးမြှင့်ခံရသူဖြစ်ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဒီကိစ္စနဲ့ချက်တဲ့အနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကချောင်းဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့အရေးကမြန်မာနဲ့အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတို့ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာစိုးရွားတဲ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မယ်ဖွဲ့တစ်ခုဖွဲ့စည်းပြီးမနေ့တုန်းကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောဆိုလိုက်တာပါ။မြန်မာနိုင်ငံကလူ့ခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးရေးတပ်ဖြတ်မှုအထိကျူးလွန်လာရောက်ခဲ့တာဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမယ်ဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်58နိုင်ငံပါဝင်တဲ့လူ့ခွင့်ရေးကောင်စီမှာမနေ့တုန်းကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံကထောက်ခံခဲ့ကြပြီးတရုတ်ဖိလစ်ပိုင်နဲ့ဘရူနီ၃နိုင်ငံကတော့တောင်းကွင်ပဲပေးခဲ့ကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အာလီတို့နဲ့မနေ့ကတီးတံတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်ကြောင်းနဲ့တိတိကျကျဆက်ဆံမှာတရုတ်နိုင်ငံကအကူအညီပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုတို့စက်တင်ဘာလ29ရက်ကြာတာပင်နစ်ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ပုံရိုးနေ့ကတော့ဝါရှင်တန် DC မြို့တော်ကွန်ဂရက်စ်လွှတ်တော်မှာအထက်လွှတ်တော်လူမျိုးစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကွန်ဖရင့်ဖွဲ့စည်းဆောင်ရွက်မှုစရာတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားပြင်းငလျင်တွေလှုပ်ခတ်ရာကအနည်းဆုံးလူ2ဦးသေဆုံးပြီးအိမ်တွေလည်းပျက်စီးခဲ့ပါတယ်။ငရင်နှစ်ချင်းလှုပ်ခတ်တဲ့အထက်မှာအားပြင်းဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငရင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တိုင်စခန်းကပြောဆိုခဲ့တာပါငရင်ကြောင့်အိမ်များပြားပြိုကျခဲ့ကြောင်းလည်းဒေသခံကပေးရန်ဒီအကူအညီပေးရေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်အစောပိုင်းမှာငရင်တန်းခံခဲ့ရတဲ့ရွာ900ကအချက်လက်တွေကိုစုဆောင်းရမှာခက်ခဲတွေကြုံနေရခြင်းမှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိလန့်နေကြထွက်ပြေးခဲ့ကြရကြောင်းလည်းပြောဆိုခဲ့တာပါငရင်ကြောင့်ဆူနာမီ3ပေးချက်ထုတ်ပြန်ခဲ့ပေမဲ့ပြန်လည်ရုပ်သိမ်းခဲ့ပြီးနောက်မှာပဲဆူနာမီရေလိုင်းတံခံခဲ့ရတာကြောင့်အဲ့ဒီချို့လဲရေနောက်မျောပါသွားခဲ့တဲ့အကြောင်းအင်ဒိုနီးရှားကပေးတံရောပါရေးအေဂျင်စီရဲ့ပြောခွင့်ရဆူတိုပိုပါဝိုနဂိုဟိုကပြောဆိုခဲ့ပါတယ်ကနဦးစင်ခန်းစားတွေအရဒီနေ့စောပိုင်းမှာလှုပ်ခတ်တဲ့ပြင်းရ 6.8 ရှိတဲ့ငရင်ကြောင့်လူတူးတည်ဆုံး10ဦးတမနေတရာရပြီးဒါစင်နဲ့ချီရဲ့အင်းတွေလည်းပျက်စီးခဲ့ပါတယ် စီဘိတ်မိုဒီယာတွေကမိတော်နေနဲ့ငရင်ကျော်နေရှိရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်းခံရလေရှိပါတယ်။2004ခုနှစ်ဒီဇင်ဘာလဆဲမှာတုန်းကအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဆူမထရာချိုးကမ်းလွန်ကိုဗိုလ်ပြုလှုပ်ခတ်ခဲ့တဲ့ပြင်းထန်ကူးတမရှိတဲ့ငရင်ကြောင့်ဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ခဲ့ပြီးဒေသတွင်းနိုင်ငံပေါင်းတရာစီလောက်မှာလူပေါင်း3,000လောက်လည်းသေဆုံးခဲ့ရပူပါတယ်
။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုပြောင်းဖို့လူမှုဆန္ဒခံယူပွဲကိုတပိတ်မောက်ကြဖို့သမ္မတဂျော်ဂျီယိုအီဗန်နော့ဖ်ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တမိုင်းဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးကိုကူကိုအဆုံးစီရင်တာမျိုးဖြစ်လိမ့်မယ်လို့လည်းပြောပါရယ်။တနင်္ဂနွေနေ့မှာလူမှုဆန္ဒခံယူပွဲလုပ်ဖို့မဲဆွယ်စီရင်ပွဲတွေကျင်းပနေချိန်မှာပဲကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့မက္ဆီဒိုနီးယားသမ္မတကအဲ့ဒီလိုပြောဆိုလိုက်တာပါ။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုလူမှုဆန္ဒခံယူပွဲလုပ်ပြီးပြောင်းလဲလိုက်ဖို့မက္ဆီဒိုနီးယားဝန်ကြီးချုပ်ဆာရန်ဇာကော့ဖ်နဲ့ဂရိစ်ဝန်ကြီးချုပ်အလက်ဆီစီပရက်စ်တို့ကြားသဘောတူညီမှုရခဲ့တဲ့အပေါ်မက္ဆီဒိုနီးယားသမ္မတကအစဉ်တစိုက်ဆန့်ကျင်ပြောဆိုလာတာဖြစ်ပါတယ်။
ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစေမှာဖြစ်တယ်လို့သုံးသပ်သူတွေရှိတယ်လို့မြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာတရားရုံးတစ်ခုခုကအရေးယူသွားရေးဆိုတဲ့လှုပ်ရှားမှုဟာထူးခြားလာပါမလားလို့တန်တရားဝင်နေသူတွေလူလည်းရှိပါတယ်မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာအချုပ်အခြာအာဏာကိုထိခိုက်စေနိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်
ရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းသားတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူနိုင်ရေးအတွက် OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကအရေးယူနိုင်ဖို့တိကျတဲ့မှတ်တမ်းတင်ထားရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်ကိုကြည့်ရင်ရခိုင်ရေးနဲ့ပတ်သက်လို့တမတော်နဲ့မြန်မာအစိုးရတို့ကကင်တွယ်ဖြည့်ရှင်းဖို့မှားခဲ့တာကြောင့်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေကိုရင်ဆိုင်လာရတာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာခင်ဇော်ဝင်းကမြင်ပါတယ
်နေပြည်တော်မှာရှိတဲ့ဟိုတပ်ဖက်ကဟိုရက်ဖက်ကဟိုဘယ်လိုဖြစ်လဲဆိုတော့အခုဘူးခံနေတာကုလသမဂ္ဂလူအခွင့်အရေးကောင်စီတခုလည်းမဟုတ်ဘူးအဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စူးစီးပြီးတော့ဥတီယာတစ်ခုကိုတွန်းနေတာတော့ဆိုတော့ဥတီယာတစ်ခုလက်ဆက်ပါလဲဆိုတော့လက်ရှိအစိုးရနဲ့လက်ရှိစစ်တပ်ကိုအရေးယူဖို့ ICC မှာဖြစ်မလားသို့တော်ကလူခွင့်ရေးကောင်စီမှာဖြစ်မလားဒါမှမဟုတ်ချွေးရည်ကြီးတာကမှဖြစ်မလားသို့တော်တန်းပြေကအခုတော်မှပြောမယ်ဆိုလို့ရှိရင်တော်လေးကိုနာမည်ဖြစ်နေပြီဒီနှစ်ဆန့်ကလေးကကိုယ်ကဟိုဘက်ကပြောမယ်ဆိုတော့ကျွန်တော်ခြေလမ်းရဲ့စားကုန်ပြီဒါကိုကန်တိုးမှားနေတယ်ဆိုတော့အဲအီးအီးအီးလှုပ်နေကြတယ်လေ
မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေပိုပြီးပြင်းထန်လာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒေါက်တာခင်ဇော်ဝင်းကပြောပါတယ
်အခုအစပဲရှိသေးတယ်လေကွာဘာမှမတည်ပြီးတည်လာမှာပဲဘလို့ရေးမှုလုပ်မလဲဆန်တော့ဒီခါတော့ဒူးဒူးတော့ညံမှာပါအခုဆိုလို့ရှိရင်ရိုဟင်ဂျာတွေထပ်ပြီးတော့အမေရိကန်ပတ်စံပေးမယ်ထပ်ပံကြီးပေးမယ်ယူရင်းကလည်းပေးမယ်ယူဝါလည်းပေးမယ်ဟုတ်လားဒါပေမဲ့တကယ်ကျူးလွန်ထားတဲ့လူတွေကတော့စိတ်တလုံးနဲ့မချင်ဘူးဒီနေ့ကလည်းဂျယ်မီဟန်ကဒီကားကိုပြောသွားတာပဲလေနော်သုံးအောင်စရာနေရာမရှိဘူးတဲ့
မြန်မာစစ်တပ်ကိုနိုင်ငံတကာတရားရုံးတစ်ခုခုမှာအရေးယူသွားရေးကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့သုံးသပ်သူကတော့နိုင်ငံရေးလှလှသူဦးတန်းစိုးနိုင်ဖြစ်ပါတယ်
။အဲတော့သူတို့ဒီလိုလုပ်လာတာကတော့မချမ်းသာဘူး။အရင် ICC ကနေပြီးတော့ကြိုးစားနေတဲ့နိုင်ငံတကာကုလသမဂ္ဂကိုတင်မှုဆိုတဲ့ထုတ်ချမှုလုပ်နေတာ။တကယ်ကြတော့မာဖီးယားအဲ့လိုနဲ့ပတ်သက်လို့ဘုံမှတ်တိုင်းမှာလည်းဘဝမြတ်ရမယ့်သူတွေသားတဲ့အတွက်ကိုယ်နဲ့ညီညွတ်ခဲ့ချင်းချင်းဒီခက်ခဲကိုချင်းချင်းလို့ပြောတော့ကမျိုးချပ်ပြီးတော့လာတဲ့ဘောပဲလို့ကျွန်တော်ယူဆပါတယ်။နိုင်ငံကလူခွေးခွဲရခွေးတစ်ခုချမယ်ဆိုတာကိုလို့တောင်ဖြစ်နိုင်ပြီးနေတယ်လို့ယူဆပါတယ်။အဲဒီနိုင်ငံကကိုယူမှုပြောပြပါတယ်။တော့ဒီမိကောင်စီမှာပြင်ပြချတာမှာအဲ့ဒါကြောင့်သူကတော့ဒီဒီလိုတိုးဝမ်းမှုတွေဟာဘာဒီအတွက်ကြောင့်ဖြစ်ကြကြအဲ့အမှုရှိနေတယ်လို့ယူဆပါတယ်။
ကုလသမဂ္ဂအချက်လက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာအပေါ်အခြေခံပြီးကုလလူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့ဂျနီဗာဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောခဲ့ပါတယ်။မဲခွဲဆုံးဖြတ်ချိန်မှာမြန်မာနိုင်ငံကိုအကူအညီအများကြီးပေးနေတဲ့ဂျပန်နိုင်ငံကကြားနေခဲ့ပေမဲ့လူရုံးကြီးကောင်စီမှာဗီဒိုအာဏာရှိတဲ့တရုတ်နိုင်ငံကတော့ ကန့်ကွက်မဲပေးခဲ့ပါတယ်။ဒါတွေဟာအကျိုးစီးပွားကြောင့်လို့ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်။ဟောဒါကန့်ကွက်တဲ့လူတွေကတော့သူတို့ရဲ့အကျိုးစီးပွားတော့အများတို့ဟိုဥတည်ထားရပဲလေဟုတ်တယ်မလား။အဲ့တော့အားလုံးတပြေးညီဖြစ်ဖို့ဆိုတာလည်းနည်းနည်းတော့ခဲရင်ပါရဲ့။အဲ့တော့ဒီနိုင်ငံသုံးနိုင်ငံကြည့်မယ်ဆိုလို့ရှိရင်ဟိုသူတို့အကြောင်းလည်းသူတို့တစ်ခုစီရှိမှာပေါ့။နောက်ပြီးတော့ဟိုဂျပန်လိုဘာလို့လို့ပေါ့လေဂျာနီနိုင်ငံတွေလည်းရှိတာပေါ့။အဲ့ဒါအခုပါက45နိုင်ငံထဲမှာ35နိုင်ငံသဘောတူတယ်ဆိုတဲ့ခါကျတော့ပြည်မဆန်တော့တစ်ပတ်ဆောင်နေကြီးပါထင်ရှားကြီးပါဒီစားလေးနော
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲရမှာထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ကန့်ကွက်တဲ့3နိုင်ငံကတော့တရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အခုဆက်ပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီး Facebook ကိုအပြည့်တင်လိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအရေးယူရေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီး Jeremy Hunt ကပြောဆိုပါတယ်။အမုန်းစကားပြန့်ပွားမှုတွေကို Facebook ဘက်ကတင်းတင်းကြပ်ကြပ်ချုပ်ကန်လာတာရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်ပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွက်မုံတရားပြန့်ပွားမှုတွေနဲ့သတင်းမားတွေဖြန့်ချိနေတာတွေကိုဟန်တားမဲ့အစီအစဉ်တွေ Facebook လူမှုကွန်ရက်ကုမ္ပဏီကကြီးညာပြီးအရေးယူဆောင်ရနေချိန်မှာပဲမြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါFacebook လူမှုကွန်ရက်ကိုသုံးပြီးမုန်းစကားပြန့်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်နိုင်ငံရဲ့ယက်တီချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပ
ါ Facebook's platform has been used to spread some absolutely vile messages that have incited people
Facebook လောက်ပေါင်းကိုသုံးပြီးတော့ဂျမ်းဖတ်မှုဖြစ်စေတဲ့သတင်းစကားတွေနဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်အောင်တည်ထူခဲ့တာတွေရှိပါတယ်ဒါမျိုးပဲဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုတုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပါ
။ပြီးခဲ့တဲ့ဩဂုတ်လကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစည်းကမ်းနေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်လေးအပြင်စစ်တပ်ရဲ့မြောက်ဝတီရုတ်တံလိုင်းတွေလူပုဂ္ဂိုလ်နဲ့ဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါအမုန်းစကားတွေသတင်းမားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတွန်းပြင်ရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ဗိုလ်ပြဖော်ထုတ်ရေးယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပေါ်အောင်လုပ်တဲ့သူတွေကိုရေးယူနိုင်ရေးကအချိန်သိမ့်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ်
Facebook က platform တစ်ခုဖြစ်တဲ့အခါကျတော့ဒီ platform ကိုသုံးပြီးတော့မှအဲခုနကတော့မနော်တစ်ခုခုဟိုရာဇဝတ်ပြမှုဖြစ်စေဗာဖြစ်စေလုပ်တယ်ဆိုတဲ့အဥ္စာကိုဟိုသူ့ကိုတာဝန်ရှိတယ်အရေးယူနေတယ်အဲ့ဒီဟာကျတော့ကျွန်တော်စိတ်မကျွမ်းကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကအရှိလိုက်မှာကလေးအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလုပ်တာတွေရှိတယ်အဲ့ဒါဘာတွေလုပ်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုံစော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာစက်လိုက်ကြည့်ဟိအဲသွားပြီးတော့မှဟိုလှုပ်ကြပါဗာညာအကျက်ဖက်ပါဆိုပြီးတော့မှထုံစော်တာတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်ဒီလောက်ကအဲ့ဒီအချိန်အဲ့ဒီကာလကတည်းကစပြီးတော့ Facebook မှာအဲ့လိုလှုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်ဘယ်လူဘယ်လူဒီလိုမျိုးရေးထားလဲဒါကဟိုဗာလေဥပဒေရအရေးယူခဲ့မယ်ဗာညာပေါ့နော်ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံလို့ဆိုရေးသားတာတွေလုပ်ခဲ့ပြီမဲ့တယောက်မှအရေးယူခံရတာမရှိဘူးကျွန်တော်နားလည်တာကတော့ဒါတွေနဲ့ပတ်သက်ဥပဒေပဲမရှိသေးလို့လားအဲတကယ်တော့ဥပဒေတွေဘာတွေတွေးချထုတ်ပြန်ပြီးတော့အရေးယူခဲ့မယ်လို့တော့ကျွန်တော်ထင်တာပဲ
စတင်ပါလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှော်လီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်လေးကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမဆောင်ရနေအောင်လုပ်ကိုင်နေတဲ့အကြောင်းပြောကြားခဲ့ပါတယ်။ဖြစ်တဲ့နိုင်ငံသားရေးဝန်ကြီး Jeremy Hunt ကတော့နောက်နောက်မဖြစ်ပေါ်အောင်အမကန်ဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါအောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတော့ဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့ရပါ VOA ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်ပြီးတော့မနေ့ပြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လည်သိမြတ်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- ဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။ဒီရေဒိုင်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်ကန်နဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညဒိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတန်းရောက်ခြင်းလွှာတော်ကိုတင်ဆက်ပေးပါမယ်။ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပြီးမြဲ73စီဈေးနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်ပါတယ်။ဈေးတက်နေပြီးမြဲ73စီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြည်းရေးအသင်းတာဝန်ရှိသူကပြောပါတယ်ဒီလို73စီဈေးတက်နေရကြောင်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျပ်အတည်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ် VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကပြောပြပေးထားပါတယ
်ဒေါ်လာငွေကစားရသူတွေကိုရေးယူပြီးရနောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့လောင်လာစီဈေးကဆက်ပြီးတက်နေလို့လောင်လာစီကစားရသူတွေကိုလည်းစစ်စစ်မေးမြန်းလာရလုပ်တင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်ဒီလိုမှလောင်စာစီဈေးနှုန်းတွေမကြပေမဲ့စီတင်သွင်းဖြန့်ပြီးရောင်းချရတဲ့သူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်းဈေးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ပြီးရောင်းချရတဲ့အသင်းအတွင်းရင်းမှုဥဝင်းမြင့်ကပြောပါတယ်။ဟုတ
်ကဲ့ပါဘာလို့လဲဆိုကျွန်တော်တို့ဒီစီဈေးနှုန်းကိုဆက်ချက်တဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာငွေနဲ့လုံးလက်ရှိဖြစ်ပေါ်နေတဲ့စီဈေးကိုကျွန်တော်တို့ပြပါတယ်။အရင်တော့ကကျွန်တော်တို့ဝယ်ခဲ့တဲ့ဈေးကြီးပါလေဆိုတဲ့အကြောင်းနဲ့ချက်မတွေ့ပါဘူး။ဒါဈေးရည်ဈေးတစ်ခုဖြစ်နေရှင်ကျွန်တော်ကားဈေးမှာ 1.35% တော့ကျွန်တော်တို့ကမိုင်းနပ်ဖြစ်နေတယ်။ဆိုတော့အဓိကငွေဈေးနဲ့တွန်းမယ်ဆိုတော့ငွေဈေး 1545 ကျပ်တော့ဖြစ်တဲ့အချိန်မှာတော့မှပဲဒီတစ်ပတ်လုံးကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့အမြင့်ရပါတယ်နော်ဖက်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ every နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲနဲ့တက်ဒီမှာလည်းပဲ -3.65 margin ဆိုပြီးကြပထမအပတ်မှာဖြစ်ပေါ်ပါလေအဲ့တော့ပြောကျင်တာကတော့ကျွန်တော်တို့ကဒီငွေသေး1530 40မှာပဲဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အနေအထားလေးရှိတာတွေ့ရမှာဖြစ်ပါတယ်
73စီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်ကွက်ထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရတန်ဖိုးတဲ့ဈေးကြီးနေပြီးနိုင်ငံတကာလောင်စာစီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုတယ်လို့လည်းအများစုကသုံးသပ်ပါတယ်။အခုလို73စီဈေးတက်နေရကြောင်းကုန်စည်ပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းကိုလည်းအထိုက်အလျောက်ထိခိုက်မှုတွေရှိနေပါတယ်။ JJ Express ခီးသွွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ဦးကအခုလိုပြောပါတယ်
။စီဈေးကပိုကုန်သွားတာပေါ့။ဆိုတော့ပိုကုန်သွားတယ်တဖြည်းဖြည်းဆိုရင်အခုလို70လောက်ကုန်သွားပြီထင်တယ်။ပေါ်များသွားပြီပေါ့ဒီတက်ဖို့ကြတော့လေကျွန်တော်ကခက်နေရအောင်ကြောင်းကြောင်းနေထောင်းနေတော့နည်းနည်းတော့အကျက်တည်းလို့ရှိနေတော့ဒါပေမဲ့ခုလိုတော့ကြာကားရလည်းငိုရင်းပဲဆိုတော့လူတန်းရောတိတ်တော့မတိတာသေးဘူးပေါ့နော်ပုံရရဒီမှာဒီလိုတည်းပြပြကျွန်တော်မပြောရအောင်သူကြီးကြားမခံနိုင်တဲ့ခါကြတော့လေတရားကတော့
ပေါ့။အောက်ကလာစာပေးမှာဒေါ်လာကိုမြန်မာကျပ်1400ဝန်းကျင်ရှိခဲ့ပြီး92အောက်တင်းလီတာကို900ကျပ်ပါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက1650လောက်ထိအမြင့်ဆုံးဖောင်းပွားခဲ့ပါတယ်။ဒေါ်လာနဲ့ဝယ်ယူရတဲ့လောင်းသားစီဈေးနှုန်းလည်းလိုက်တက်ခဲ့ပြီး92အောက်ဒိန်းတလီတာကိုကျပ်1050လောက်ထိတက်ခဲ့ပါတယ်။ဒီနေ့ရန်ကုန်လောင်းသားစီဈေးနှုန်းကတော့92အောက်ဒိန်းတလီတာကို1035ကျပ်၊95အောက်ဒိန်းတလီတာကို1085ကျပ်ရှိပြီးပရီးမီယံဒီဇယ်ကတော့တက်လီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးဘန်တက်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။
ကိုစောထက်ပါရှင်အခုဆက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခံရတဲ့ Brett Kavanaugh နဲ့သူ့ကိုလိင်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခဲ့တဲ့တက္ကသိုလ်ပါမောက္ခ Christine Blasey Ford တို့ဟာ Washington DC မြို့တော်ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြာတာပြီးနေကထွက်ဆိုခဲ့ပါတယ်။Mr. Kavanaugh ဟာ1982ခုနှစ်ထက်တန်းကျောင်းသားဘဝတုန်းကသူ့ဘဝကိုလိမ်ပိုင်းဆိုင်ရာရာစော်ကားခဲ့တယ်လို့ Miss Ford ကဆွဆွဲခဲ့တာဖြစ်ပြီး Kavanaugh ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်။ဒါပေမဲ့လည်း Miss Ford နဲ့တခြားမျိုးသမီးတွေရဲ့တိုင်ကြားဆွဆွဲမှုတွေကြောင့်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့ကိစ္စကလည်းထိခိုက်လာနိုင်ပွဲရှိပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြတဲ့ကိစ္စမရေမရာဖြစ်နေချိန်မှာပဲ follow all to တက္ကသိုလ်ပါမောက္ခ Christine Blasey Ford ဟာထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာမနေ့ကထွက်ဆိုခဲ့ပါတယ်
Here today not because I want to be I am terrified I am here because I
need to မဒီနေရာမှာရောက်နေတာဟာကျွန်မလာချင်လို့တော့မဟုတ်ပါဘူးကျွန်မကြောက်ပါတယ်ကျမအခုဒီကိုလာတာဟာကျမနဲ့ Brett Kavanaugh တို့အထက်တန်းကျောင်းသားဘဝတုန်းကဘာတွေဖြစ်ခဲ့လဲဆိုတာကိုပြောပြဖို့အတွက်နိုင်ငံသားတယောက်အနေနဲ့တာဝန်ရှိတယ်လို့ယူဆလို့ဒီကိုလာတာပါ။အ
မေရိကန်နိုင်ငံလုံးကဒီကိစ္စကိုစောင့်ကြည့်နေကြပြီးတော့1980ပြည့်လွန်နှစ်အစောပိုင်းကာလသူတို့ဆယ်ကျော်သက်အရွယ်မှာ Kavanaugh ကသူမကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့ဆွဆွဲခဲ့တာနဲ့ပတ်သက်ပြီးတော့ Miss Ford ကအသေးစိတ်ပြောပြခဲ့ပါတယ
်။ I believed he was going to rape me. I tried to yell for help.
သူကကျမကိုအဓမ္မပြုချက်မယ်လို့ကျမစိတ်ထဲမှာဖြစ်ခဲ့ပါတယ်။ကျမအော်ဟစ်ပြီးတော့အကူအညီတောင်းခဲ့ပြီးတော့အဲ့လိုလုပ်တဲ့ချိန်မှာ Brett ကကျမဗစက်ကိုသူ့ရဲ့လက်နဲ့ပိတ်ပြီးတော့ကျမအော်လို့မရအောင်လုပ်ပါတယ်။အဲ့ဒီအဖြစ်အပျက်ကိုကျမအကြောက်ဆုံးဖြစ်ခဲ့ပြီးတော့ကျမဘဝတစ်လျှောက်လုံးမှာသိရပါကြည်ရစ်တာပါ
။လွန်ခဲ့တဲ့နှစ်ပေါင်းများစွာကဖြစ်ခဲ့တဲ့ဒီဖြစ်ရက်နဲ့ပတ်သက်ပြီးမေးတဲ့အခါမှာတော့ Miss Ford ကသူမကိုလိမ်ပိုင်းဆိုင်ရာရစော်ကားတိုက်ခိုက်ခဲ့တဲ့သူဟာ Kavanaugh ဖြစ်တယ်ဆိုတာတရားရဂိုင်လုံးသိကြပြီးတော့Kavanaugh ရဲ့တငယ်ချင်းတွေကတယောက်ကကြီးနေတာဖြစ်တယ်လို့အထက်လွှတ်တော်မတ်တွေကိုပြောကြခဲ့ပါတယ
် The laughter the uproarious laughter between the two
သူတို့ညောက်ကကျမအဲ့လိုဖြစ်ပြီးတော့ဒုက္ခရောက်တာကိုသဘောကျပြီးတော့လှောင်ပြောင်ရင်မောခဲ့ကြပါတယ
် Miss Ford ကထွက်ဆိုပြီးတဲ့နောက်မှာတော့ Brett Kavanaugh ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာသူ့ပေါ်ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစိတ်ခံစားမှုမျိုးစုံနဲ့ထွက်ဆိုသွားပါတယ
် I'm not questioningthat Dr. Ford may have been sexually assaulted by some person
Dr. Ford အနေနဲ့တချင်ချင်းတနေရာမှာတရားရောဂါလိမ်မဲဆိုင်ရာအရာစော်ကားတိုက်ခိုက်ခံရတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကိုကျွန်တော်အနေနဲ့မေးခွန်းမထုတ်လို့ပါဘူးဒါပေမဲ့ကျွန်တော်အနေနဲ့သူ့ကိုယ်တော်၎င်းဒါမှမဟုတ်တခြားတရားရောဂါကိုယ်တော်၎င်းဒါမျိုးတခါမှမလုပ်ဘူးပါဘူးကျွန်တော်ကဒါမျိုးလုပ်တဲ့သူမဟုတ်တယ်လို့အရင်တုန်းကလည်းမလုပ်ပါဘူ
း Governor ကတော့အခုလိုဆွဆွဲချက်တွေကြောင့်သူနဲ့သူ့မိသားစုတစ်သက်လုံးနာမည်ပြတ်သွားခဲ့တယ်လို့ပြောလိုက်ပြီးဒါဟာသူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်လို့မရအောင်ရည်ရွယ်ပြီးတော့ဒီမိုကရက်တွေဘက်ကသဘုတ်လေးလွင့်ပြောဆိုတာဖြစ်တယ်လို့လည်းအကြီးအကျယ်ဝေဖန်လိုက်ပါတယ
် This whole 2-week effort has been a calculated and orchestrated political hit fueled with apparent pent-up anger about President Trump
ဒီကနေ့သတင်းပတ်နှစ်ပတ်လုံးမှတွေ့ခဲ့ရတာကတော့သမ္မတ Trump နဲ့2016ရွေးကောက်ပွဲပေါ်မကျေနပ်လို့နိုင်ငံရေးအရာအကွက်ချပြီးတော့လွတ်ခဲ့တာတွေပြီးတော့ Clinton ကိုစားလက်တုံ့ပြန်တာတွေနဲ့ပြင်ပလက်ဝဲဝါဒီအတိုက်ခံဖွဲ့တွေစီကနေဒေါ်လာတန်ပေါင်းများစွာကုန်ကျခံပြီးတော့လွတ်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒါကကျွန်တော်ရဲ့တရားရေးမှာတာဝန်ထမ်းဆောင်ခဲ့တဲ့မှတ်တမ်းတွေအပေါ်အထိနောင်လောက်တာပါ
Catherine Blasey Ford ဟာ Kavanaugh ကလိမ်ပိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့ပြောတဲ့သူတွေတဲကတူးဖြစ်ပြီးတော့ကျန်တဲ့သူတွေကတချို့တွေကတော့လူသိရှင်များထွက်ဆိုခဲ့သလိုတချို့တွေလည်းအမည်မဖော်ဘဲနေတာတွေရှိခဲ့ပါတယ်။အထက်လွှတ်တော်ကြားနာဝယ်ရဲ့ပြင်ပမှာတော့ Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မှုကိစ္စကိုထောက်ခံသူတွေရောခန့်ကွက်သူတွေကပါသူတို့ရဲ့သဘောထားတွေကိုအမျိုးမျိုးထုတ်ဖော်ပြောဆိုခဲ့ကြပါတယ်။အခုဆိုရင်အထက်လွှတ်တော်အမတ်တွေအနေနဲ့လည်းသူတို့နှစ်ဦးရဲ့ထွက်ဆိုချက်တွေကိုစဉ်းစားဆင်ခြင်တုံးသက်ပြီးဆုံးဖြတ်ရတော့မှဖြစ်တာကြောင့်သမ္မတ Trump ကတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အဆိုပြုချက်ကဘာဖြစ်လာမလဲဆိုတာကတော့စောင့်ကြည့်သွားအောင်ဖြစ်ပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေညပဲအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 32 50တိကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနာရီဝက်အတွင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာ
ဘုဒ္ဓတိထားမှာဒီစားပတ်ကုံတွေရဲ့ BN ရဲ့ကင်းရှင်ရေးအဲ့ဒါတွေရောနောက်ကျမ်းမာရေးနဲ့ညီညွတ်ဖို့ရန်ရည်ကြီးလာတယ်ခင်ဗျာ။
ကောက်ပဲတိနံဆိုင်ပြူးထုတ်လို့ရမှာအထွက်ကောင်းမှုအတွက်တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာတတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါးတင်ကဒေါက်တာမြူအောင်ကျော်ကပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးရာခန္ဓာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မတွေအတွက်လူမှုအတိုင်းဝိုင်းမှာထောက်ခံအားပေးမှုနှဲပါနေတဲ့အကြောင်းပန်ဒိုရာဆိုတဲ့ကလောင်နဲ့လူသိများတဲ့ကဗျာဆီယမ်မပြည်ဦးလှိုင်ကပြောပါရယ်မိဘရဲ့အားပေးမှုကြောင့်ကဗျာဝါဒနာပါခဲ့သူမြတ်မတ်ပြည်ဦးလှိုင်အနေနဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေကဗျာရေးတာကိုအားပေးတဲ့အနေနဲ့ကျိုးညှိခြင်းဆိုတဲ့ကဗျာဆီယမ်မတွေစုပေါင်းရေးသားထားတဲ့ကဗျာစာအုပ်ကိုထုတ်ဝေပြီးမြန်မာမျိုးသမီးတွေရဲ့ကဗျာနမူနာလက်ရာကိုဖော်ထုတ်ပေးနိုင်ခဲ့ပါရယ်သူရဲ့ကဗျာဆီယမ်မတူဘဝခရီးကြောင်းနဲ့ပတ်သက်လို့ဒီတရင်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
်အမျိုးသမီးကဗျာဆီယမ်မတူအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမ်မတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာဟိုအမျိုးသမီးကဗျာဆရာတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်။နောက်အမျိုးသမီးကဗျာဆရာမတွေရဲ့အရေးအတွက်ကလည်းနည်းနေတယ်။အမျိုးသမီးကဗျာဆရာမတွေရေးတဲ့ကဗျာတွေကိုညှဉ်းဆိုမှုကလည်းနည်းတယ်၊ဝေဖန်မှုကလည်းနည်းတယ်ပေါ့နော်။အဲ့လိုမျိုးဒီမှာမြင်မိတယ်။အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကဗျာဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှဆိုရင်အမျိုးသမီး100ရောက်လောက်ပဲပါနေတာမျိုး။နောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကဗျာဆရာတွေရဲ့စုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့။ဆရာပေါင်း30ကျော်40ကျော်အဲ့မှာအမျိုးသမီးတယောက်မှမပါတာမျိုးတော့မှတွေ့ရတယ်။ဒါပေမဲ့သူတို့ကအမျိုးသားများတိတန့်ထုတ်တဲ့စာအုပ်တော့လည်းရေးမထားရင်အဲ့လိုဆိုတော့ဒါမေ့ကြံခဲ့တာဖြစ်ကောင်းဖြစ်မယ်ဒါမှမဟုတ်အမျိုးသမီးတွေရေးတဲ့ကဗျာတွေကအားသိမ့်မကောင်းလို့ယူဆမျိုးလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်။ပြီးတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မကထင်လိုက်ပါတယ်။
ဟုတ်ကဲ့။ဟိုမြန်မာနိုင်ငံမှာတကယ်ကြတော့လူဦးရေတဝက်ကအမျိုးသမီးတွေဖြစ်တဲ့ကြောင့်အရာရာမှာပေါ့နော်အမျိုးသမီးတွေအနေနဲ့ရတယ်ဒီခွဲခြားဆက်ဆံခံရတာတွေရတယ်တွေ့နေရတယ်ဒီ။အခုမပြေဦးလိုက်ပြောပြချက်အရာဆိုရင်ကဗျာလောကမှာလေအလားတူလူဖြစ်နေတာပေါ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်ကဗျာဆိုတာမျိုးကတခြားအမှုပညာအမျိုးအစားတွေထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားရတဲ့ဒိဋ္ဌာမျိုးတွေပေါ့ကျမတို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးတွေရှိနေတယ်နောက်ဘဟုတုတအနေနဲ့ပေါ့ရိုးရာပုံစံအားဖြင့်ရတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်မှုကိစ္စတို့ဒီအမျိုးသမီးရေးရာကိစ္စဒါမှမဟုတ်နှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကဗျာတွေမှာဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကဗျာစရာတွေဂျာတန်းမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကပေးပြီးတော့အယုံမဆိုင်ကြဘူးပေါ့လက်တွေ့မှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်။ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်။ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြစ်ဖြစ်စာအုပ်တွေမှာဖြစ်ဖြစ်အမျိုးသမီးကဗျာရေးတွေ့မြင်မှာဟိုကနည်းနေပါသေးတယ်။
အဲ့တော့အမျိုးသမီးကဗျာဆီယမ်မတွေဟိုထောက်ခံအားပေးတာပေါ့နော်။နေနေသေးတယ်ဆိုတော့ကဗျာဆီယမ်မတူအနေနဲ့ပေါ့နော်။ဘယ်လိုလှူဆောင်ပေးသေးတယ်လို့ထင်ပါလဲ
။ထမားဆုံးကဒီစာပေအတိုင်းဝိုင်းနေနေပေါ့။စာပေအတိုင်းဝိုင်းမှာမှဒီကဗျာအတိုင်းဝိုင်းပေါ့။ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခြင်းခံရမှာပဲ။ဆိုရက်အနေထားစာဤထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှု။ဒါမှမဟုတ်ရင်ရှာဖွေပေါ့။အမျိုးသမီးကဗျာဆံမတွေဟာရှိလားရှိလားဘယ်လိုကဗျာမျိုးတွေရှိတယ်လဲ။ဟုတ်ပြီဒါကိုသေးချာလိုက်ပြီးတော့ရှာဖွေမယ်။ဒီမဂ္ဂဇင်းတွေမှာပို့ပြီးတော့များရေးလောင်အားပေးမယ်ပေါ့။ ตัวอย่างสร้างอันนี้ไปเลยไปในโลกเลยไหมลูกจะมาเช่นนั้นแล้วทุกคนก็พยายามเนี่ยไปตลอดเวิร์กช็อปเดี๋ยวส่วนนี้เวอร์ดีงานงานก็พยายามดูบาดาพยายามเนี่ยสับพัชชูเลยเวอร์บันเนี่ยที่ลงมือเรียนมาเนี่ยมือตัวมีเนี่ยไปเป็นหัวแน่นเลยเดี๋ยวมีมาเนี่ยก็มาดีก้าวช้าอย่างว่าเนาะมือตัวมีเนี่ยมือตัวเนี่ยตุ๊ดตันตุ๊ดยิ่งมองตามีตัวอะไรเลยส่วนนี้เลยทำมือเรียนเรียนมาหัวมือตัวมีเนี่ยไปเป็นหัวอ่ะอาศัยไปเยอะแล้วก ပြီးတော့ထုတ်ဖောက်ပြီးတော့လူမျိုးကြီးလိုင်းလာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ်အခုလူမျိုးပေါ့နော်ခပြားရေးတာမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ဆိုင်ဦးကခပြားဆရာမတူဦးဖြစ်လာတယ်ဆိုတော့ခပြားဆရာမတူဦးနေနဲ့ရှောက်လှမ်းခဲ့ရတဲ့ခီးလေးတွေနည်းနည်းပြန်ပြောပြပေးပါလားရှင်ကျွန်မဒီခပြားဒီကစိတ်ဝင်စားတဲ့အကြ ကျွန်မကတော့ကဗျာရေးတယ်ဝတ္ထုတွေပါလေရေးပါတယ်အဲ့လိုပြီးသွားပြီးဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အဲ့ဒီအချိန်မှာစာပေနဲ့ဆက်ပြတ်သွားတယ်ပြီးတော့မှနှစ်ထောင်ခုနှစ်နှစ်ဦးပိုင်းတော့မှကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကဗျာအပါဝင်တခြားစာပေလေးရေးပြီးတင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှ ကျမငငယ်လေးတည်းကအင်မတန်ဝါဒနာပဲခဲ့တဲ့ကဗျာကိုပို့ပြီးအားစိတ်ခွန်စားရေးဖြစ်တယ်အခုလက်တလုံးအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones with Crow ဆိုတဲ့ ကဗျာစာအုပ်ပေါ့ The Anthology of 15 Contemporary Burmese Poets အဲ့ဒီစာအုပ်ကိုဘာသာပြန် ပြီးတော့အက်ဒစ်လုပ်ခဲ့တဲ့သူကတော့မြန်မာကဗျာဆရာကိုကိုသက်နဲ့ British ကဗျာဆရာ James Van ဆိုတာအဲ့ဒီမှာကျမကဗျာလေးရွေးချယ်ခံရတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုဒီထက်ပို့ပြီးတော့ကဗျာမှာပို့ပြီးနည်းနည်းချိုက်ချိုက်ထဲထဲဝင်လို့ဖို့အတွက်ပို့ပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကဗျာဆရာမဆိုပြီးတော့ ချစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ။ဟုတ်ကဲ့။မပြေဦးနိုင်ရင်ပြောတဲ့ဘုန်းစ်ဘုတ်ခရူးပေါ့နော်။အယူတူမေလို့ဒီပေရတဲ့ဒီစာအုပ်မှာပေါ့နော်။မပြေနိုင်ဦးရဲ့နော်ကဗျာဆရာမတန်တူရရဲ့ကဗျာပါတယ်ဆိုတော့အဲ့ဒီကဗျာလေးကိုရွတ်ပြလို့ရမှာရှင်။အေးစာအုပ်မှာကျမရဲ့ကဗျာကငါးဘုတ်ပါတယ်ရှင်။အကောင်းဆုံးပေါ့နော်။ဟုတ်ကဲ့။ငါးဘုတ်ပါတယ်ဆိ ไอ้ไอ้ไอ้กระเบียร์ทำไมเราเสียเลยจังมาโปรสปอร์ตช่วยปุ่นนั่นยุ่งในยีเทล่ะแล้วเอามาส่งยังจังมาเลยกระเบียร์เลยมามีคนในมิวส่งไปเลยนั่นงานกรรมมาพิจารณาเลยจังว่าอย่างนี้โหจังมากระเบียร์ทุกท่านมาสู้วิเทล่ะแต่จังว่าแต่งงานยังได้ยาตัวนี้เด็ดจ้าวะมันในงานมาดีกระเบียร์เสียมาดียี่ร้องเหี่ยวปีบุบเนาะปูปีรอถั่วละปูปีเลสวันเปียหนึ่งปูอาบีทักขามูอ่ะเนี่ยนี่ดีเลยสุดรอไปลูกจังปีจีมาเลยเช่น
นั่นมาอุ้งเอาดี
ဆိုနိုင်မယ်လက်တွေ့အဖြစ်ဒီစာအုပ်တွေထဲမှာရေးသားညွှန်းဆိုကိုးကားနေကြတဲ့ဥစ္စာကိုမတွေ့ရတဲ့အကြောင်းကျွန်တော်တို့ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မမြင်မိပါတယ်။ပထမဦးဆုံးကတော့ဒီခင်ဗျာအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီခင်ဗျာနယ်ပယ်ထဲမှာရေးသားနေကြတဲ့ဆရာတွေရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာစာပေတို့လေ့လာဖတ်ရှုဝေဖန်ဆန်းစစ် အလေးထားပြီးတော့လုပ်ဆောင်နေအောင်အတွက်ညီမတို့ရေတွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ
်ညီမနိုင်ငံမှာတော့ကဗျာဆီယမတွေပေါ်ထောက်ခံအားပေးမှုဟာနေတာကြည့်ရတယ်ဒါပေမဲ့လို့လေစာရေးဆီယမတွေမှာပေါ့နော်ဒီလူကြိုက်များတဲ့စာရေးဆီယမတွေအတော်များများရှိတာကိုလေတွေ့ရတယ်လी
ဟုတ်ကဲ့
ဆိုပေကကြတော့ထောက်ခံအပြစ်မှုရဖို့အတွက်မပြေလည်ဥရုအနေနဲ့ပေါ့နော်တက်ရှိကဗျာဆီယမတွေကိုစူးစီးလှုပ်ဆောင်တဲ့ကြိုးပမ်းချက်တွေပါရောရှိပါလားရှင်
ကျွန်မကျုံးညီချင်းမြန်မာမျိုးသမီးကဗျာများစူးစီးမှုဆိုပြီးတော့ဆီယမ35ယောက်ကိုစုပြီးတော့ကဗျာစာအုပ်လေးတူထုတ်ခဲ့ပါတယ်နှစ်ကာလများစာပြေလိုက်ကနေဖြန့်ချီခဲ့ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာကဗျာဆီယမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကဗျာတွေကတော့ဒီလိုကဗျာမျိုးတွေပါပဲဒါကိုအရှိ့ကိုအရှိ့အတိုင်းပေါ့ထင်ထပ်ပြီးခြားပြခြင်းနဲ့ရည်ရွယ်ချက်နဲ့ ီစာအုပ်ကိုတစုတစည်းနဲ့ထုတ်လိုက်တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာမျိုးသမီးဒီပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရလို့လည်း necessary လေးမဟုတ်ဘူးဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးတွေပုံပြီးမြင်ရပါဝင်ထိုင်အောင်ဒါမဟုတ်ရင်လည်းဒီမျိုးသမီးကြပါဆရာမတွေကနေသူတို့ကိုယ်တိုင်ရဲ့ကြပါပေါင်းချုပ်ပေါ့လုံချင်းဒီလိုစာအုပ်မျိုးတွေထုတ်လာနိုင်ဖို့နောက်မကလေးတွေကပုံပြီးရေးလာနိုင်ဖို့ဒါတွေအတွက်တနည်းတစ်ပုံပုံနဲ့ပေါ့နော်အထောက်အကူပြုရဆင်းတော့လည်းကျွန်တော်ကပုံပြီးတော့ဝင်သားအောင်ပါ You can
Cause it only serves to make me more determined.
ဂျော်နယ်လာတန်းစီစဉ်ကျင်းဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင် American တခွင်အစီအစဉ်ကိုနားဆင်ရပါမယ်။American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေသူတွေကသူတို့လက်ရှိနေထိုင်နေတဲ့နေရာကိုမိခင်နေရရင်နာမည်အစွဲပြုပြီးမှတ်ခေါ်ကြတဲ့အကြောင်းနဲ့ရိုးရာယဉ်ကျေးမှုတွေကိုဆက်လက်ထိန်းသိမ်းထားကြတဲ့အကြောင်းကိုအောင်ကစီစဉ်တင်ပြထားပါတယ
် American ပြည်ထောင်စု California ပြည်နယ်က Alameda ခရိုင်ဟာအခုဆိုရင်အာဖဂန်အမေရိကန်နေအများပြအခြေဆက်ရဒေသတစ်ခုဖြစ်လာနေပါပြီ။အာဖဂန်တွေစုဝေးရာဆန်ဖရန်စစ္စကိုမြို့နားကလစ်တယ်ကာဘူးအကြောင်းဆက်တင်ပြပေးပါမယ်။ဆန်ဖရန်စစ္စကိုဘေးအဲရီယာကဖရီမောင့်မြို့လေးမှာဆိုရင်အာဖဂန်နစ္စတန်ကရွှေ့ပြောင်းအခြေချသူတော်များများနေထိုင်ကြတာပါတောင်တန်းတွေဘေးနားမှာတည်ရှိတဲ့မြို့ကလေးဖြစ်တာကြောင့်လေ1980 80ခုနှစ်တွေတုန်းကဖြစ်ပွားခဲ့တဲ့အာဖဂန်ဆိုဗီယက်စစ်ပွဲကနေထွက်ပြေးတိမ်းရှောင်လာသူတွေအဖို့မိခင်မျိုးအာဖဂန်ကိုအမတ်ရစေတာပါဒီမြို့ကလေးမှာလာရောက်အခြေဆိုင်ကြတဲ့အာဖဂန်တွေများလာတာနဲ့အများရိုးရာစားသောက်ဆိုင်တွေစည်းစံတွေလည်းဖွင့်လာကြပြီးအခုခါမှာတော့ Little Kabul ရဲ့လို့အာဖဂန်မြို့တော်နာမည်ကိုဆွဲပြုပြီးဒေသခံတွေကခေါ်လာကြပါပြီ Hayward Mugan Hasib Alam Kelgaro ဒီအရမနေရတာကန်ထူးတယ်လို့ထင်မှတ်နေသူပ
ါ This is a small little Kabul here
ဒီနေရာဟာ Fremont လမ်းပေါ်ကကပူးမြို့အသေးစားလေးပါအဝိထယ်ကစလို့အာဖဂန်နဲ့ပတ်သက်တာအကုန်လုံးရပါတယ
် Fremont မြို့မှာအာဖဂန်စားတောက်ဆိုင်တွေလည်းရှိပါတယ်လက်ဆက်ပြီးတော့အရသာကောင်းတဲ့အာဖဂန်စားစာတွေလည်းရနိုင်တာပါစားသုံးသူ Brad Heller ကတော့ဒီဆိုင်ကအကောင်းဆုံးလို့ဆိုပါတယ
် I like the chicken the best
စသားကျိတ်ပါတယ်တခြားနေရာတွေမှာတည်းဒီဆိုင်ကချက်သားကိုအကျိုက်ဆုံးပါ
အာဖဂန်စားတောက်ဆိုင်မှာလာရောက်စားတောက်သူတွေအတွက်တော့အစားအစာပြင်အာဖဂန်ရဲ့သမိုင်းကြောင်းနဲ့ယဉ်ကျေးမှုကိုလည်းစိတ်ဝင်စားစရာတွေတွေ့ခဲ့တာပါမလစ်ဆာလိုက်က
I think food is a great way to learn about other people
စားတောက်ကနေသူတို့ရဲ့ယဉ်ကျေးမှုတလေးကိုလေ့လာကြည့်တွေ့ဝင်ရပါတယ်စားတောက်ဆိုင်ထဲဝင်လာတဲ့ဆိုရင်ကိုရှေးခါကချက်ပြုတ်နေတဲ့အတိုင်းချက်ထားတာတွေကိုစားကြည့်နေပါတယ
် Fremont လမ်းမကြီးတစ်လျှောက်ကဈေးဆိုင်တွေမှာအာဖဂန်ယဉ်ကျေးမှုလက်ဝတ်တစားတွေအဝတ်အထည်တွေနဲ့တခြားယဉ်ကျေးမှုနဲ့ပတ်သက်တာတွေကိုဝယ်လို့ရပါတယ်မိုင်ဝမ်ဈေးဆိုင်မှာဆိုရင်လေအာဖဂန်ပေါင်မုတ်ဘာဘရီကိုဝယ်လို့ရပါတယ်ခါဦးလာအယ်ခိုင်စီကတော့ဒီပေါင်မုတ်ကိုစားလိုက်ရရင်အာဖဂန်မှာများလားထင်မိတယ်လို့ဆိုပါတယ
် We always buy this spread
ဒီပေါင်မုတ်ကိုကြိုက်တော့အမြဲဝယ်ပါတယ်ပေါင်မုတ်စားရရင်အာဖဂန်နစ္စတန်ကိုပြန်ရောက်သွားသလိုပါပဲဒီပေါင်မုတ်မျိုးဘယ်မှမမရနိုင်ပါဘူ
းကယ်လီဖိုးနီးယားကိုရောက်ရှိလာပြီးတဲ့နောက်တချို့တွေကလည်းရေကြီးရာမျက်နှာရာပြောင်းရွှေ့ကြပြန်ပါတယ်ဒါပေမဲ့လည်းတချို့ကတော့ကိုယ့်ရဲ့ဒေသအဖြစ်သတ်မှတ်ပြီးတော့ကာလကြာရှည်နေထိုင်လာကြတာပါစားတော့ဆိုင်ပိုင်ရှင်အဇစ်ဦးမာက
I never gave up
ဒီနေရာမှာနေလာတာနှစ်အစိတ်ရှိပါပြီအာဖဂန်အလံကိုတော်မှထောင်ထားပါတယ်
တောင်တန်းဘေးနားကဖရီမောင့်မျိုးလေးကနေခွဲခွာရမှာဟာအာဖဂန်နစ္စတန်ကိုခွဲခွာရတာမျိုးလို့လဲခံစားမိတာကြောင့်ဘယ်ကောင်မှသွားမှာမဟုတ်ဘူးလို့လဲသူတို့ကပြောကြပါတယ်ခင်ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်အိုတွေ၊စေဗင်းလိတ်ခုံလုပ်သားတွေဒါမှမဟုတ်နိုင်ငံရေးအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျွေးပါနိုင်ငံသားတွေကိုဖလော်ရီဒါပြည်နယ်မိုင်ယာမီကလစ်တယ်ဟာဗာနာလို့ခေါ်တဲ့နေရာမှာတွေ့ကြရမှာပါ။အမေတွေ၊စေဗင်းလိတ်တွေ၊ကော်ဖီ၊အစားအစာဆယ်ဆာကနဲ့ဒိုမီနိုကစားနေတာတွေကိုတွေ့တာကြောင့်လက်တင်အမေရိကနိုင်ငံတစ်ခုကိုရောက်နေသလားလို့ထင်မှတ်မှားစရာရှိပေမဲ့မဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကလစ်တယ်ဟာဗာနာလို့ခေါ်တဲ့အရက်မှာပါ။အဲဒီနေရာကဆယ်လီအိုချိုရှစ်လမ်းမကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးဖြစ်ပါတယ်။
ကျူဗန်သုတေသနအင်စတီကျူကဂျော့ချ်ဂျူနီယာ
And then in 1959, this is a very large number of people.
I think that's a big loan. I'm aware of why I'm aware of it. How cool is it? You are talking about the idea. The idea was to be Chichala. You're like on a needle. She landed Shama. You got to tell she lied to it. The idea is to have an idea. Chicha Chalani, Chilla.
Kabalu Jai Miazon, Chuba, Sato Sanu, Dominaga, Timet Pitare, Five Size, Sato Sanaso in Little Havana Machine, the Sato San Panchin, Philip Vosa, Mibana Pane to Miamigo, Nazin Chenega, Yoshigera, Pippi Tangua, Kunasat Kunika Salu, Pagin to Sato San Lungengo Satin Yerawa.
This is Cuban coffee.
Miami Maro, Vasaiha, Gondo Coffee.
Chuba American Yadi Sango Lapi Coffee Tang, Akazaga Salu, Nanganaga Yakin, Tipioso, Suni Javare, Tabin and the Marie. တဲ့တော့တွင်နေအမေရိကန်ရောက်ကျူဘာမျိုးဆက်တဲ့လူငယ်တွေဟာရေမြစ်တဲ့မှာအခြေချနေရသူတွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ဒီနေရာကိုလာရောက်လေ့ရှိပါ
တယ်။ဒီနေရာဟာတယောက်နဲ့တယောက်တွေ့ဆုံဖို့နေရာကောင်းတစ်ခုပါ။သမရတွေလည်းဒီမှာလာကော်ဖီတောက်ဖူးကြတယ်လေ
။ဆေးပင်လိမ့်ဟာလည်းကျူဘာရင်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးကွာဒနမ်ဗီလာဟာနာမည်ကြီးဆေးပင်လိမ့်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ကန်ပြီးဒါဟာကျူဘာရဲ့ရင်ကျေးမှုဖြစ်တယ်လို့ဆိုင်မန်နေဂျာအီရစ်အိုတာရိုကပြောပါတယ်။
Each cigar touches over 4,000 heads.
Where you throw sweat to raise you, may often see the little loot town net, look at our two seaman tara let you be Taha Nizian, Nitan, who go on them, machine with Lava, Sibin Lego, Mini, AAC time, be coffee to Quene, Nita Nego, Jobsha Chileba.
The ghetto, Cuban American Piranzu, Florida, ha. မိုင်းတရားကြောသားဝေးလာကြောင်းဖလော်ရီဒါမှာဆိုရင်ကျူဘာနယ်ပါအမေရိကန်များပြားအခြေဆက်ရာဒေသလည်းဖြစ်လာတာပါခင်ဗျာအမေရိကန်ပြည်သူမှာအသက်65နှစ်ကျော်သူအရေအတွက်ဟာလင်းလင်းမြန်းမြန်းတိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရေးချားမှမွေးဖွားသူတွေဖြစ်ပါတယ်ရွှေပြောင်းချေချာနေထိုင်သူအများပြားရှိတဲ့နယူးယောက်လူမျိုးမှာဆိုရင်လေတက်ကြရ2020မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနိုင်တာကြောင့်ပြည်သူ့ဆော့ရှော်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံတွေ့လာနေပါတယ်ဒေးစီတက်ကြီးကရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရွယ်ဦးရီဟာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေကိုလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်အမေရိကန်ပြည်အောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့တက်ကြီးရွယ်ဦးရီအဓိကတွေ့ကြုံရတဲ့စင်ကုန်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အရာအမင်က
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘလို့ဖြတ်တန်းရမလဲဆိုတာပ
ါလူများပြောင်းတဲ့တွေ့ဆုံစကားပြောခွင့်မရပဲအထီးကျန်ချင်းဤမျိုးကိုအခုလိုတက်ကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
ဘာကြောင့်လဲဆိုလို့ပဲတက်ကြီးရွယ်ဦးတွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါသူတို့မျိုးတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးစီတက်ကြီးကရာကိုတောင်အရှအသင်းဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်ဦးတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေပါဝင်တက်ကြီးရွယ်ဦးတွေအနေနဲ့မိသားစုနဲ့နေနေအောင်လည်းစီစဉ်ပေးပါတယ်အခုကမှတော့ India Home ရဲ့ဆက်သွယ်ပေါင်းကူးပေးရေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ပြောပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရတာပါအခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ်
မင်းရကောက်ပဲသီးနှံနဲ့စိုက်ပျိုးထုတ်လို့ရမှာအထွက်ကောင်းဖို့အတွက်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေကိုမြန်မာတောင်ငူလေသမားအတော်များများတုံ့နေကြပါတယ်။တဘာဝမဟုတ်တဲ့ဓာတုဆေးဝါးတွေသုံးဆွဲရမှာသတိကြီးကြီးထားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆန်စပါတင်ကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါ။ဟိုလေယာထွက်ကုန်သီးနှံနဲ့ခင်းမီးရွက်တွေကဘယ်အားမဆိုးပါတော့။တော်ထုတ်လို့လာပြီဆိုရင်ကျွန်တော်တို့တတိထားမှာဒီစားပတ်ကုံတွေရဲ့ BN ရဲ့ကျင်းရှင်ရေ အဲ့ဒါရောနောက်ကျမ်းမာရေးနဲ့ညီညွတ်ဖို့အရင်ရေးကြည့်လာတယ်ခင်ဗျာအကြောင်းလဲဆိုတော့ကျွန်တော်ပတ်ဝန်းကျင်ဒီမှာဓာတ်ရုပ်ဆေးဝါးတွေသုံးဆွဲမှုကလည်းများလာတယ်လို့ဓာတ်ရီကိုစနစ်တကျသုံးဆွဲဖို့နောက်စနစ်တကျဂိုင်တွေဖို့မိမိရဲ့ဒီလေယာနဲ့ဖြိုက်ပျိုးရေးမှာစနစ်တကျသုံးဆွဲဖို့ကအရင်ကိုရေးကြည့်လာတယ်အရေးကြီးတယ်ဆိုတာကဘာလဲဆိုတော့သုံးဆွဲနေတဲ့လူတွေအချင်းမကဘူးစားသုံးတဲ့လူတွေအတွက်လည်းအရင်ကင်းဖို့အရင်ရေးကြည့်တာပေါ့နော်အကြောင်းမလို့ကျွန်တော်တို့ဒီအရည်ကိုသုံးဆွဲတဲ့အခါသူ့အချင်းစားမှန်ဆန်ဖို့နောက်ရပြည့်ရနေကင်းရှင်းဖို့နောက်ဖြန်းတဲ့အခါကျရင်ဘယ်လိုဖြန်းရမလဲနောက်အချင်းစားတွေကဘယ်လောက်လဲနောက်ပြီးလို့ရှိရင်ဖြန်းပြီးတဲ့နောက်ပိုင်းကာလပေါ့နော်ရိတ်သိမ်းတဲ့အချိန်အထိကိုကြားမှာရှိတဲ့ဒီအနေကင်းတဲ့သူကာလလေးတွေရှိပါတယ်အဲ့ဒါမျိုးတွေကျော်လွန်ပြီးမှသာပဲဒါသာသုံးမဲ့လူတွေရှိရောက်ဖို့ကာလလေးတွေတော့အရင်ကြီးကြီးတယ်ခင်ဗျအဲအဓိကကတော့ကျွန်တော်တို့ပူတက်စီမူတက်စီပေါင်းတက်စီတွေပေါ့နော်ဒါရီကတန်ဖြည့်လွန်ပြီးဆိုသလိုစနစ်တကျသုံးဆွေးရင်ဒီတိနံတွေကိုဖျက်မဲ့ဘူးတို့နောက်ပြီးတော့ဘူးတို့ပေါင်းတို့ပြဿနာတွေကိုကင်းစင်အောင်လုပ်နိုင်ပြီမဲ့တစ်ဖက်ကလည်းဒီဟာသုံးဆွဲတဲ့အခါမှာမမှန်မကန်တဲ့အခါကျတော့သုံးတဲ့လူတွေရောစားတော့တဲ့လူတွေရောမှလည်းစားအငြင်းရှိရပါတော့
။မတိထားမယ့်အချက်လေးတွေပြောပြပေးပါဆရာ
။ဟုတ်ကဲ့။ဥပမာအပြင်ကျွန်တော်တခါတော့ဗာတွေ့ဘူးလဲဆိုတော့အဲ့လေကွင်းပြီးမှလေသမားတွေတအုပ်စုဒီပလဲမြေဩဇာတွေမှာဖြူရတန်ဆိုတဲ့ပူတက်စီပါတော့။အကူတက်စီအမှုန်နေနဲ့ရောနေတာအဲ့လေသမားကြီးအားလုံးကလည်းကြောင်းမှလက်ဤတည်းလည်းမရှိဘူးဒီတိုင်းလက်ကပြောင်းဒီဘာမှမခံထားတဲ့လက်ကြီးနဲ့တခါနေဖတ်ပြီးတော့ဒီရောနေတာပေါ့နော်ပြီးလို့ရှိရင်သူတို့ကွင်းထဲကိုပြန်မယ်ပေါ့အဲ့ခါကျတော့ငင်းရတော့တော်တော်စိတ်မချမ်းသာဘူးဘာကြောင့်လဲဆိုတော့ဒီဖြူရတန်ကြီးကတဖြည်းဖြည်းအသားထဲကနေစိတ်ဝင်ပြီးလို့ရှိရင်ခန္ဓာကိုယ်ထဲမှာဒီအစိတ်တောက်ကြီးကတဖြည်းဖြည်းဆွေးနေမှောက်ဆုံးတော့လူဒုက္ခပြီးမှနောက်တစ်ခုကချက်ချင်းနဲ့သူကပါလဲဆိုတော့ဒီအငွေတွေထွက်တဲ့ခါကျအဲ့အငွေတွေရှူနေတဲ့ဒါလူရဲ့ချက်ချင်းကိုမူးမေ့သွားတာမျိုးတစ်ခီကိုအစိတ်တင်တာမျိုးရှိရလေ။အကြောင်းမလို့ဒီဟာတွေကလက်လွတ်စွဲကင်တွယ်လို့ကိုမရဘူး။ဒါတွေအတွက်ကိုတည်တည်ချာချာပညာပြီးဖို့ကိစ္စရဲ့အရင်ကြီးကြီးလာတယ
်။ဓာတ်ရည်ဩဇာရင်းမှာစီရဒန်လိုထိရောက်တဲ့ပိုးသက်ဆေးတွေကိုပါရောပြီးအပင်တွေအောင်မြင်ဖြစ်ထွန်းအောင်ထည့်သွင်းသုံးဆွဲလို့ရှိပါတယ်။ဒါကြောင့်ကိုသုံးတဲ့ဓာတ်ရည်ဩဇာမှာဘလို့ပိုးသက်ဆေးရာခိုင်နှုန်းဘလောက်ပါနေတယ်အန်ရည်ကိုဘလို့ကာဝယ်ရမယ်ဆိုတာတွေကိုသိထားဖို့လိုပါတယ
်ကျူရတန်ကတော့သူကအမှုန်ပဲခင်ဗျသူ့မှာခရစ်စတယ်လေးတွေတို့ပေါ့နော်ဒီအိုက်ကောင်ကတော်တော်အစိတ်ကင်းတယ်ကင်းတယ်ဆိုတာသူကဟိုပင်လုံးမြတ်အာနိသင်နဲ့ရှိတယ်အတူတူသဖြင့်ကျွန်တော်တို့ဒီစကားဆိုလို့ရှိရင်လည်းအပင်ငယ်ဘဝမှာဒီကျက်ပိုးတွေဒါကျက်လိုက်တာနဲ့ဒီအပင်လေးကသူကမကြီးနိုင်မဲနဲ့ထွက်လာတဲ့ကွာတခါလေပြည့်စည်ရတာဆိုတော့လေအဲ့မှာအဲ့ပိုးတွေတန်းကိုခံနိုင်ဖို့အတွက်ကိုလေဝင်းနေမှာကိုကိုသက်ဖြစ်ထဲတာဒီကျွန်တော်တို့ဒီပလဲနဲ့ရောတဲ့ကိစ္စကြတော့သူကချစ်တူးလိုပါလို့အတွက်အဲ့ဒီကင်းနေတဲ့ခါကြတော့သူကပက်ပလိုက်တဲ့ခါကြတော့ဒီသမန်းကြီးတွေကတဆင့်အပင်ကဆုတ်သွားပြီးတော့အပင်ထဲမှာပြန့်ရင်လာပြီးတော့တွေ့ခဲ့တဲ့ဥကပေါက်လာတဲ့သားလုံးတွေလည်းအဲ့အရွက်စားရမယ်ပြီးပြေးသွားတယ်ပြေးသွားရဆိုဒီလောက်အချိန်ပြင်းတဲ့ကောင်မြေကြီးထဲရောက်သွားပြီဆိုလို့ရှိရင်အဲ့မြေတူထဲမှာရှိတဲ့ဟိုတီကောင်တွေရောဘက်တီးရီးယားတွေရောအဲ့ပိုးတွေအကုန်လုံးပြေးတာငါးတွေလည်းပြေးတယ်ဒီကနေ့ကောင်အကုန်မခံနိုင်တော့ဘူးဆိုလဲပြေးတာပဲအဲ့တော့ဘယ်လိုအောင်လဲတော့တောင်ဝင်းကြီးတစ်ခုလုံးကဒီပိုးသက်ကြီးကြောင့်အကုန်လုံး pollution တွေဖြစ်ပြီးတော့ညဉ့်ညမ်းကုန်တာပေါ့နော်အဲ့ခါကျတော့ဒီမြေတူရောရေတူရောအကုန်လုံးဒီပိုးသက်ကြီးတွေရဲ့အစိတ်တွေချိန်နေတဲ့ခါကျတော့ဘာဖြစ်ဖြစ်ကျွန်တော်တို့လူဆိုတဲ့ဒါအဲ့ကွင်းထဲမှာဖြတ်သွားနေခြေောက်တရားတစ်ဆင့်ဒါတွေရဲ့စိတ်ဝင်နိုင်တယ်အကြီးပြားဆိုတာမျိုးကမလုံနိုင်ဘူးအနည်းနဲ့ညတော့စိတ်နာပဲတဖြည်းဖြည်းတဖြည်းခန္ဓာကိုယ်မှာစုလိုက်accumulation effect နဲ့လူကအဖြစ်အပျက်ဒီအစိတ်ပိတ်နဲ့ယောဂါကြီးဖြစ်လာတာပေါ့နော်။ဒါကြောင့်မလို့ဒီ future တန်းကျွန်တော်အနေနဲ့တော့ဖြစ်နိုင်ရင်အတန်းနိုင်လို့မတုံးတာတော့ပူကောင်းပါလိမ့်ခင်ဗျ။ဟု
တ်ကဲ့။ဒီ plan တက်နေဩဇာအစိုးရထုတ်တယ်နော်ဆရာ
။ဒီဩဇာကအစိုးရလည်းထုတ်ပါတယ်။နောက်တရုတ်ပြည်ဘက်ကလည်းအများကြီးဝင်ပါတယ
်။ဘယ်လိုနာမည်နဲ့ဝင်လဲဆရာတရုတ်ပြည်
အဲဒီလိုပြဘက်ကတော့ကျွန်တော်တို့ဟိုပါပေါ့နော်တရုတ်စာတွေနဲ့ကျွန်တော်ရွှေတောင်တို့ပန်ဘူးတို့အဲ့လိုမျိုးတွေပေါ့တစ်စိတ်မျိုးမျိုးနဲ့ဝင်နေဟိုရှင်းပြောရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမျိုးစာဥပဒေရဆိုရင်တော့ဘယ်မျိုးစာမစူဒီမြန်မာလူပါမယ်ဆိုပြီးတော့တခါညွှန်ကြားထားရရှိပေမဲ့တရုတ်ပြည်ဝင်မြန်မာမျိုးစာမှာတော့ပမာလူပါမှမပေါ့တရုတ်စာနဲ့အင်္ဂလိပ်စာလုံးတွေအင်္ဂလိပ်စာလုံးဆိုတာလည်းဒီကကနန်းတွေရတော့အင်္ဂလိပ်ကနန်းပေါ့နော်ဒီတရုတ်စာတွေပဲပါတယ်ဒီချင်ကြရတာပေါ့ပေါ့ကျွန်တော်တို့ဒီပလဲဆိုလို့ရှိရင်သူ့ရဲ့မတန့်စင်တဲ့ရာခိုင်နှုန်းလေးရှိရပါယူရဲ့ percentage ဆိုတာအဲ့ဒါဒီဘလောက်ရာခိုင်နှုန်းပါတယ်လဲဆိုတာကိုပေါ်ပြမတာဘူး တကယ်တမ်းတော့အဲ့ဒါ urate percentage ကကျွန်တော်ပုံမှန်ဆိုလို့ရင်ဖြစ်တင်ဖြစ်တိုက်တော့ less than 2% ပေါ့နော် 2% အောက်မှာပဲရှိရမယ်ဒါပေမဲ့အဲ့ရနေတွင်းနဲ့မျောစာရေးမှန်တယ်ညဘလောက်ရခိုင်နေဦးဆိုရဲဒီအစိတ်တောက်ရခိုင်နေဦးဘလောက်ပါတယ်လဲဆိုတာကိုမပေါ်ပြထားဘူးဒါကြီးကတော့မဖြစ်သိဘူးလို့ကျွန်တော်တော့မြင်ပါတယ
်ဒီအိတ်ဒီမှာအစိတ်တောက်ရခိုင်နေဦးဘလောက်ပါတယ်ဆိုတာကိုပေါ်ပြမထားတဲ
့ဟုတ်ကဲ့
ဓာမီဩဇာတွေပါလို့မသုံးသင့်ဘူးပေါ့နော
်အမှန်မှန်တော့အဲ့လိုပေါ်ပြမထားတာမျိုးကိုတက်ဆိုင်ရာဌာနတွေနေနေပေါ့နော်ဒီလိုဟာမျိုးမပါကြောင့်မပေါ်ပြလဲမတွင်းလာတဲ့လူတွေပေါ်မှာလူအပ်တဲ့ညွန်ချချက်တွေထုတ်ပေးဖို့လိုမယ်လို့မြင်ပါတယ်ကြီးတော်သာပါမှုကဒီဟာတွေကနေထွက်လာတဲ့စိုက်ပျိုးရေးထွက်ပုံတွေကိုကျွန်တော်စားမယ်ဟင်းမီးရက်တွေစားမယ်ဆိုတော့သူ့ရဲ့မတန်းစင်မှုကြောင့်ကျွန်တော်ခန္ဓာကိုယ်တွေမှာလာပြီးတက်ရောက်နိုင်တဲ့အန္တရာယ်တွေရှိတယ်ဥပမာတစ်ခါနှစ်ခါနဲ့ပုံမှန်ကျွန်တော်ကနေတူပါစားသုံးနေရတဲ့ခါကျတော့ဒီအာနိသင်တွေကြောင့်ကျွန်တော်လူတွေမှာဒါအမျိုးမျိုးသောယောဂါတွေမမြင်နိုင်တဲ့ယောဂါတွေပေါ်လာတယ်ပဝင်ကြီးရောကျွန်တော်စားပညာကြီးအကုန်လုံးစိတ်မဖြစ်ဘူးဆိုတော့ခံစားချက်မျိုးလို့မှကျွန်တော်တို့ဖြစ်လာတာပေါ့နော်။အဲအဲ့ဒါကြီးအတွက်ကိုသက်ဆိုင်ရာဌာနတွေနေနဲ့လည်းအတတ်နိုင်လို့မို့ဒီလိုကိစ္စတွေပေါ်မှာဖြစ်နိုင်တော့ထိထိရောက်ရောက်တချို့ဆိုရင်ဒါသတိပေးပြီးမလိုက်နိုင်ရင်ချင်းချင်းထန်ထန်လုပ်တဲ့အခြေအနေဘသူမျက်နှာမှမကြည့်ဘဲနဲ့အေးယူတဲ့အဖြစ်ကိုဖြစ်တင်နေလို့ကျွန်တော်မြင်ပါတယ်
။ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းသက်အတွက်သိပ္ပံနဲ့ဉာဏ်ပညာဌာနကိုဒီမှာပဲရန်နာလိုက်ကြပါစို့။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ်။
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါရဲ့ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါညာ
။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကမနေ့ဖြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပြင်လည်နာဆင်နိုင်ပါတယ်။အခုတော့ကျန်နေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမြင့်ဆုံးတင်သွင်းခံထားတဲ့ဘက်ကဗနိုအတီးပြုခန့်အရေးထက်လက်တော်တစ်ခုလုံးမှာမဲခွဲဖို့တင်မတင်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်တရားသူကြီးကဗနိုနဲ့ဆက်ကျော်ဆက်ရွယ်အချိန်လုံးကလင်မဲဆိုင်ရာနှံ့ကျင်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Ford ကိုလွတ်တော်မှာတရားစီထွက်ဆိုပြီးနောက်တနေ့မှာပဲမဲခွဲဖို့စီစဉ်နေတာပါလွတ်တော်မှာလူများစုဖြစ်တဲ့ Republican Party က97ယောက် Democrat Party က90ယောက်ပါဝင်တဲ့ကော်မတီမှာဖွဲ့ဝင်တူဖြစ်တဲ့ Jeff Flake ကမနေ့ကအထိဆုံးဖြတ်ချက်မချရသေးကြောင်းပြောရမယ်အမှုတော်ဆုံးထောက်ခံမယ်ပြည်မဲ့ကြောင့်ပြောဆိုကြတာလည်းဖြစ်ပါတယ်ဒီနေ့စောပိုင်းအခြေတင်ဆွေးနွေးမှုတွေစတင်ချိန်မှာတော့အနှံ့ချစ်စော်ကောင်းမှုမှာပါဝင်သူတူဖြစ်ဆွဆွဲခံထားတဲ့ Mark Chats ဆိုသူကိုစိတ်ခေါ်မင်းမြတ်မှုဒီမိုကရက်တက်တော်မတ် Richard Blumenthal ကဆုပြုခဲ့တာကိုတော့ကော်မတီမှာအများစုဖြစ်တဲ့ Republican ကိုယ်စားလှယ်တွေကမဲခွဲပယ်ချခဲ့ကြတာပါအမေရိကန်သမ္မတ Donald Trump ရဲ့လိုရက်တွေကိုလေးဝမှတ်တမ်းတင်ဖို့ဆွေးနွေးခဲ့တယ်လို့သတင်းတွေထွက်နေတဲ့ဒုတိယရှင်းလင်းချက်ရော Rosenstein ကလွှတ်တော်ကိုယ်စားလှယ်နဲ့တည်ထောင်တွေ့ဆုံဆွေးနွေးဖို့လက်ခံလိုက်ပါတယ်။အလို့တော်တရားရေးကော်မတီဥက္ကဋ္ဌ Bob Corlett နဲ့မနေ့ကဖုန်းဆက်ပြောဆိုပြီးတဲ့နောက်တွေ့ဆုံမှုသဘောတူခဲ့တာဖြစ်တဲ့အကြောင်းလဲနှိစက်သူတစ်ယောက်ကပြောဆိုခဲ့တာပါ။ဒီကဘိနေအချက်တည်းကနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှင်းမှုကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီကဘိနေရေးမြန်မာနဲ့အိန္ဒိယပင်လယ်ရှိနိုင်ငံတို့ကဖြစ်ရှင်းရမယ်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာခြေကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
တရင်ချင်းချက်ကိုကိုအောင်လင်ဦးကပြောပြပေးခဲ့ရပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်တောက်ကြညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့ရပါ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington. Welcome to the